COVID-19 ကူးစက်မှုဟာကျန်းမာရေးဝန်ထမ်း9ယောက်မှတယောက်နှုန်းလောက်ဖြစ်နေပြီးတချို့နိုင်ငံတွေမှာဆိုရင်တော့3ယောက်မှတယောက်နှုန်းထိဖြစ်နေတာတွေ့ရတယ်လို့ကျေးဇူးပေးတဲ့သတင်းစာရှင်းပွဲမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် Globally around 14% of COVID-19 cases reported to WHO
ကျွန်တော်ကရတဲ့အချက်လက်တွေကကမ္ဘာတစ်ပေါင်း COVID-19 ဖြစ်ပွားသူအလုံးရဲ့14ရာခိုင်နှုန်းလောက်ဟာကျန်းမာရေးဝန်ထမ်းတွေကြားမှာဖြစ်နေပြီးတချို့နိုင်ငံတွေမှာဆို35ရာခိုင်နှုန်းလောက်ထိရှိနေကြောင်းနဲ့အခုရတဲ့အချက်လက်တွေကလည်းအကန့်အသတ်တွေရှိနေတာကြောင့်လုပ်ငန်းခွင်မှာဖြစ်စေသူတို့အတိုင်းဝိုင်းထဲမှာဖြစ်စေတကယ်တမ်းအခုဆက်ခံနေရတဲ့ကျန်းမာရေးဝန်ထမ်းဘယ်နှယောက်ရှိနေလဲဆိုတာသိရဖို့လဲခက်နေတယ်လို့ပြောသွားတာပါဒါကြောင့်လူနာရေးနဲ့ထိတွေ့ဆက်ဆံနေရတဲ့ကျန်းမာရေးဝန်ထမ်းတွေဒီရောဂါကူးစက်မှုမရှိအောင်လဲသူတို့ကတဆင့်သူတို့ရဲ့လူနာရေးနဲ့မိသားစုဝင်တွေစီပြန့်နှံ့မသွားစေဖို့အတွက်ရောဂါကာကွယ်ဝတ်ဆောင်တွေကိုပြန့်ဝေပေးကြဖို့လဲစက်တမ19ရက်ကမ္ဘာတစ်လုံးလူနာများအငြင်းချင်းစိတ်ချရေးနေ့မှာ WHO ကပန်ကြားလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအတွက်အလုပ်ဌာနဆိုင်ရာကျန်းမာရေးဆောင်ရွက်မှုနဲ့အငြင်းချင်းကိုအစိုးရတွေကရောဆေးရုံတွေနဲ့တခြားဌာနတွေကပါတဆင့်တိုးဆောင်ရွက်ပေးဖို့တိုက်တွန်းရင်ကျန်းမာရေးဝန်ထမ်းတွေအငြင်းချင်းဆိုင်ရာဗရင်းရှင်တယောက်ကိုပါ WHO ကထုတ်ပြန်ခဲ့ပါတယ်။